ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေဘဝညီမြချင်းအလုတ်ညီမြချင်းဘဝဆိုတဲ့အကြောင်းလေးကိုပြောပြချင်ပါတယ်လူဘဝဆိုတာမွေးဖွားခြင်းနဲ့တည်ဆုံးခြင်းမှတ်တိုင်နှစ်ခုကြားအလျားလေးတစ်ခုပဲဖြစ်ပါတယ်ဒီအလျားလေးတစ်ခုအတွင်းမှာပဲဘဝခရီးကိုဘလို့ကြော်ဖြတ်ကြမလဲဆိုတာကိုစဉ်းစားကြရပါတယ်။ဘဝခရီးကိုကြော်ဖြတ်ဖို့လူတိုင်းအသက်မွေးဖို့အတွက်ဝမ်းကိုကြောင်းကြရပါတယ်။ဝမ်းကြောင်းဖို့အတွက်ဝမ်းကြောင်းပညာတက်ဖို့လိုပါတယ်။ဝမ်းကြောင်းပညာမတက်ဘဲဖြက်လန်းကနေခုန်တက်ပြီးလမ်းရှာသူများလည်းတပုံတပင်ရှိကြပါတယ်။လူဘဝမှာအတတ်ပညာတစ်ခုဟာအရေးကြီးပါတယ်။အလုံနဲ့ပညာပေါင်းမယ်ဆိုရင်အောင်မြင်မှုရရှိမှာဖြစ်ပါတယ်။လူငယ်တယောက်ပညာလဲဟုတ်တိပတ်တိမသိင်အတတ်ပညာလဲမရှိပဲစီးပွားရှာခြင်းနဲ့ဆိုပြီးမိဘစီမှာအရင်သိန်း50လောက်တောင်းအိမ်ကမပေးနိုင်တော့စိတ်ဆိုးပြီးကြောက်သွားတူးမယ်ဆိုပြီးတောင်းပေါ်တက်သွားတော့လောဘဇောနဲ့မစင်မချင်းလှုပ်ရက်ကြောက်ဘဝပြည့်ရပါရော။နောက်သူနဲ့အတူတငယ်ချင်းတယောက်ကတော့အရင်အနည်းလေးတသိန်းလောက်နဲ့ဖျော်ရည်ဆိုင်လေးဖွင့်လိုက်ရာကနေလုပ်ငန်းရှင်ကြီးဖြစ်လာခဲ့ပါတော့တယ်။ဘဝရဲ့တိုးတက်မှုအဖုံဖုံဟာဘသူနဲ့မှမဆိုင်ပါဘူး။မိမိနဲ့သာသက်ဆိုင်ပါတယ်။လုပ်ငန်းတစ်ခုလုပ်တဲ့အခါမှာဆန္ဒရှိရမယ်၊စေတနာရှိရမယ်၊လုပ်ငန်းကျွမ်းကျင်ရမယ်၊ဆက်ဆံရေးပြည့်ပြည့်ရမယ်။ဒီအချက်များဟာအောင်မြင်မှုလေကားများပဲဖြစ်ပါတယ်။ကုမ္ပဏီကြီးတစ်ခုမှာမန်နေဂျာတဦးကိုလုပ်ငန်းတစ်ခုဆောင်ရွက်ခိုင်းတဲ့အခါအသုံးစရိတ်10သိန်းတောင်းပါတယ်။မန်နေဂျာတဦးကိုခိုင်းတဲ့အခါ6သိန်းတောင်းပါတယ်။လုပ်ငန်းချင်းအတူတူစရိတ်ကွာနေတာဘာကြောင့်လဲ။ဆန္ဒစေတနာကျွမ်းကျင်မှုကွာဟတာကြောင့်ပဲဖြစ်မယ်လို့သုံးသပ်ရပါတယ်။တစ်ဖက်မှာလည်းအတ္တပရအမြတ်တဖို့အရေးကြီးပါတယ်။နေ့စဉ်နေ့တိုင်းကျမတို့ရဲ့ဘဝမှာအလုတ်ဆိုတာတွေကြားနေရပါတယ်။လူဘောဟာလုံနဲ့အသက်ရှင်ကြရတယ်။ထမင်းစားဖို့အလုတ်လုတ်တာလား၊အလုတ်လုတ်ဖို့ထမင်းစားတာလားဆိုတဲ့မေးခွန်းကိုစဉ်းစားကြဖို့ဖြစ်ပါတယ်။ထမင်းစားဖို့အလုတ်လုတ်တယ်ဆိုရင်စားဖို့နောက်မှာဝါဖို့ချမ်းသာဖို့စုဆောင်ဖို့စိန်ခံဖို့စတဲ့လောဘများအတော်မတက်နိုင်ကြတော့ပါဘူး။အချိန်ပြည့်ပိုက်ဆံရှာဖို့ဟာဘဝဖြစ်လာပါတော့တယ်။ပစံနောက်လိုက်လေလေလောဘမောဟဒေါသများလာလေဖြစ်ဖြစ်စေတနာပျောက်ခါတန်မိုးမဲ့တဲ့ဘဝကိုရောက်သွားပါတော့တယ်အလုတ်လုတ်ဖို့ထမင်းစားတဲ့လူကသူ့ရဲ့အလုတ်ဟာဘဝအတွက်လောကအတွက်လူသိက္ခာအတွက်အလုတ်ဖြစ်ပေးဆက်နေပါတော့တယ်ရရှိလာတဲ့ဂျေစုတရားနဲ့ထမင်းစားတယ်သူ့ရဲ့အလုတ်ဟာစေတနာဝါသနာအနစ်နာတို့နဲ့ပေါင်းဆက်ထားတဲ့အတွက်အစစ်မြစ်လူဖြစ်သွားပါတော့တယ်ဒါကိုမိတ်ဆွေလက်ခံနိုင်ပါမလားဒီကနေ့ကျမတို့ရဲ့ပတ်ဝန်းကျင်မှာအလုတ်လုတ်ခြင်းလို့ဘွဲရပြီးအလုတ်မရှိလို့အရင်မရှိအလုတ်မရှိလို့အလုတ်လုတ်ပြီးချမ်းသာခြင်းနာဘယ်အလုတ်ကကောင်းမလဲဆိုတဲ့အတန်တွေနားမဆန့်အောင်ကြားနေရပါတယ်။တခါတလေအလုတ်ကလူကိုရှာလိုက်လူကအလုတ်ကိုရှာလိုက်နဲ့တန်တရာလည်နေတတ်ပါတယ်။တကယ်တမ်းနက်နက်နဲနဲတွေးကြည့်မယ်ဆိုရင်တော့အလုတ်ဟာမရှာလာပါဘူး။ကိုနဲ့အံဝင်နဲ့အလုတ်သာရှားနေခြင်းပဲဖြစ်ပါတယ်။တချို့ကတော့တရက်သေးတတောင်းရတဲ့အလုတ်ကိုမှအလုတ်ထင်တတ်ကြပါတယ်။တစ်တစ်ချက်အနေနဲ့စဉ်းစားဖို့ကတော့မိမိရဲ့ဘဝမိမိအခြေအနေကိုအရင်ဆုံးပြက်ပြက်သားသားဆုံးဖြတ်နိုင်ဖို့ဖြစ်ပါတယ်။ကိုက6တန်းလောက်ပဲအောင်ပြီးမန်နေဂျာတန်းလုပ်ချင်တာကိုရဲ့မိဘကတတောင်းမထုတ်နိုင်ပဲတသိန်းတန်အရင်အနည်းနဲ့ကုန်ကူးချင်တာကိုမှအတတ်ပညာတစ်ခုမရှိဘဲနဲ့ဒါရိုက်တာလစာလိုချင်တာမျိုးရှိတတ်ကြပါတယ်။ဒုတိယတစ်ချက်ကတော့ကိုယ်ဘဝအတွက်အတက်ပညာတစ်ခုခုအရေးအခြေတစ်ခုခုရှိရင်ဝါသနာစိတ်ဝင်စားမှုရှိရပါမယ်။ငငယ်ကလေးကလက်စစ်ပစ္စည်းပြင်ဆင်တာတက်လာခဲ့ရင်လက်စစ်ပြင်ဆိုင်လေးဖွင့်ပြီးအလုပ်လုပ်ရင်အဆင်ပြေနိုင်ပါတယ်။ဘွဲရအခြေခံပညာအောင်သူများဖြစ်ရင်တော့ကိုယ်ဝါသနာအခြေအနေနဲ့ကိုက်ညီတဲ့အလုပ်တစ်ခုကိုလိုက်လျှောက်အင်တာဗျူးဖြင့်ဗဟုသုတစိတ်ဝင်စားမှုရှိမယ်ဆိုရင်တော့မခဲရင်လာပါဘူး။လေရင်မောင်းလျှောက်လို့တဲ့လူငယ်တယောက်ဟာလေရင်ခွင်းဘယ်နာမှာရှိမှန်းမသိပဲလျှောက်မယ်ဆိုရင်ဖြစ်ပါမလား။ဘန်မှာအလုတ်လျှောက်မဲ့သူကစီးပွားရေးဘန်ဆိုတာကိုအင်္ဂလိပ်လိုမရေးတတ်ရင်ရောဖြစ်ပါမလား။ဥပမာလုပ်ငန်းရှင်တဦးဟာလက်ဖက်ရည်ဆိုင်ဖွင့်မယ်ဆိုရင်လက်ဖက်ရည်အကြောင်းလောက်တော့သိထားရပါလိမ့်မယ်။ အလုံးလုံးရမှာဘဟုတုဒအရေးအတွေးဟာရေးကြီးလာပါတယ်ကိုပိုင်စီးပွားရေးလောက်ကင်လူများဟာကိုယ့်ရဲ့အရင်နီးကိုတိုင်းစားရမှာဖြစ်ပါတယ်အလန်းကျယ်ရင်အလေလက်တက်ပါတယ်တချို့ကလက်ထဲမှာငါးထောင်လောက်ရှိတာကိုငါးထောင်လောက်ချင်းငါပြီးသူများကကောင်းနေဆိုရင်လှုပ်လိုက်နဲ့ဘာမှနားမလဲရှုံးဘဝဖြစ်နောက်တစ်ခုပြောင်းလို့တန်တရာအဆုံးမသက်ဖြစ်နေပါတော့တယ်အလုပ်ကိုတက်နိုင်တဲ့မြတ် ငုံမိသေးတိုင်တနိုင်ချရောက်ဒီဇိုင်းမမတ်လုပ်တင်ပါတယ်။အောင်မြင်ကြီးဘွားသူများရဲ့အထုပ်ပတ်တိများမှာအောက်ခြေကနေစသူများဖြစ်ကြပါတယ်။သမရလင်ကုန်းဟာဖနှက်ချုပ်သမားကနေသမရဖြစ်လာခဲ့သူဖြစ်ပါတယ်။ထိတ်ထိတ်ကျဲလုပ်ငန်းရှင်ကြီးတဦးကတော့အောက်ခြေဝန်ထမ်းဘွားကနေလုပ်ငန်းရှင်ကြီးဖြစ်လာသူဖြစ်ပါတယ်။အနည်းချုပ်ဆိုရရင်တော့အလုပ်ဟာဘဝပဲဖြစ်ပါတယ်။ဘဝမှာပျော်မွေ့ရင်အလ mien mu a lo shin phit lo yin no a ye chin shi aw chou sa bo phit par de a tat mwe wan chang pinya de khu ko tat aw tin ya me pyin lin phin tat par de a lan che yin le a le lat tat de a lo chi yin le a ya ne tat par de a lo sha ni du mya a twet taya dan lo ko sha mya de a twet chao sai nyin ni me a sa ta se dan lo ko a yin lou lai ba a lo lou de a chain dai si da na tha lou saung ma လောက်ဆောင်ခြင်းရဲ့အကျိုးကျေးဇူးကိုခံစားရမှာဖြစ်ပါတယ်အလုပ်လုပ်ခြင်းဖြင့်ဘဝရဲ့တန်ဖိုးကိုမြင့်တင်နိုင်သောလူများဖြစ်ရလားဆိုတဲ့မေးခွန်းကိုမေးပြီးကိုယ်ပါလုပ်တဲ့နယ်ဆိုတာကိုရွေးချယ်ဆုံးဖြတ်နိုင်ကြဖို့ဖြစ်ပါတယ် ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စေချင်ပါတယ်။လီယိုနာໂດဒါဗင်ချီဟာပညာသင်သားဘဝတုန်းကနာမည်ကျော်ကြားလာတဲ့ဆရာဖြစ်သူကသူကိုယ်တိုင်ရေးဆွဲထားတဲ့ဆွဲလက်စပကြီးကားကိုလက်ဆက်သက်ရေးဆွဲခိုင်းဖို့သူ့ကိုစီခိုင်းခဲ့ပါတယ်။လူငယ်အရွယ်တပည့်ဖြစ်သူဒါဗင်ချီကလေးဟာဆရာရဲ့အမခံကျွမ်းကျင်တဲ့လက်ရာကိုကြည့်ပြီးလေးစားစွာဖြင့်ထိုအလုပ်ကိ ပြောလိုက်ပါတယ်။စောထိတ်တုံလုံးမှုနဲ့ဒါပင်ချီဟာစုတ်တန်ကိုကိုင်းပြီးစတင်ရွေးဆွဲပါတော့တယ်။စုတ်ချက်တိုင်းစုတ်ချက်တိုင်းဟာလက်တင်ငင်လာပြီးသူ့ရဲ့ပင်ကိုအရေးအသွေးထွက်ပေါ်လာခဲ့ပါတယ်။မကြခင်မှာပဲသူဟာအလုံးမှာစိတ်ဝင်စားလာတဲ့အတွက်သူ့ရဲ့အားငယ်စိတ်ပျောက်သွားပါတယ်။ပကြီးကားပြီးသွားတဲ့အခါမှာတော့အိုမင်းပြီးအားရင်ချင်းတဲ့နေပြီးဖြစ်တဲ့သူ့ဆရာကြီးက သူပကြီးကားကိုဆက်ဆက်ကြည့်ပြီးသူတပည့်ကိုအားပေးပါတယ်။ငါသာဆရာနောက်ဘရောမှာပကြီးမဆွဲတော့ဘူးလို့ပြောလိုက်ပါတယ်။ယောမအောရာစာခန်းကြီးဆက်နှစ်အငယ်6မှာထို့သို့ပေးတော်မူသောဂျေဇုတော်အတိုင်းငါတို့သည်အသီးသီးအပြားပြားသောဆုများကိုခံရသည်ဖြစ်၍အသုံးပြုကြကုန်စို့။လူတိုင်းမိမိနှင့်တင့်တော်အစွမ်းထက်တဲ့ဖျားပေးဆွမ်းရည်များရှိကြပါတယ်။ဖျားသခင်ကကျမတို့မှာမရှိတဲ့အရာကိုမခိုင်းစေပါဘူး။ရှမတဲခရင်ခန ထိုသူသည်ကြောက်ပေါ်မှာအိမ်ဆောက်သောပညာရှိနှင့်တူကြောင်းကိုငါပုံပြမည်။ရေရှုသွန်လင်းတဲ့လုပ်ငန်းဟာအကျင့်တီလာပြည့်တဲ့တက်တာရဲ့ကျန်ရင်လက္ခဏာတိဆောက်ခြင်းဖြစ်ပြီးတသက်တာဆောင်ရွက်ရမယ်အလုပ်ဖြစ်ပါတယ်။လုပ်ငန်းအသေးစိတ်ကိုတောင်းပေါ်ဒေသနာမှာဖော်ပြထားပါတယ်။ အချို့သောအချက်များမှာတတိုင်းသွားခိုင်းရင်ခိုင်းသူနဲ့အတူနှစ်တိုင်းသွားပေးခြင်းမိမိကိုနောက်ရှက်ညှင်းဆဲသူတို့အတွက်ဆုတောင်းမေတ္တာပို့သခြင်းမိမိခံစားလိုတဲ့အတိုင်းတပါးသူကိုပြုစုခြင်းတို့ဖြစ်ပါတယ်။တကယ်ရှိခရစ်တော်ရဲ့ဩဝါဒများကိုလက်တွေ့ကျင့်သုံးဖို့အားထုတ်တဲ့အခါမှာဘဝတည်ဆောက်မှုလုပ်ငန်းနဲ့ပတ်သက်တဲ့စိန်ခေါ်မှုများနဲ့ရင်ဆိုင်ရပါတယ်။နာခံလိုက်လျှောက်ဖို့စတင်လိုက်တာန chong tui si ya ba re. Eri lo, ta suan nai ne, poko ha, ti sao chin ye, maha bitu ga ji pshite, yeshu ben pshipare. Tupo wa ha, pi pi zong pi da pshipte. Chamaro pi miya duet la wa ka rai ma pi sa ge bi pshipare. Ti sao po duet pong zang go, si sa swa li la pi, yeshu shin tanga nyan bi nya go, amye de si taong khan mo pshipare. ကိုယ်လုံးရမယ်အလုပ်ကိုလည်းအားငယ်စရာစိတ်သက်ကြစရာမဟုတ်ဘဲအတက်နိုင်ဆုံးအကောင်းဆုံးလှူဆောင်ပြီးဖျားသခင်ရဲ့လက်တော်မှာအနံ့ဖို့ဖြစ်ပါတယ်။လောကရဲ့အလုပ်များကိုအကောင်းဆုံးလှူဆောင်ဖို့လိုအပ်တယ်လို့တမန်တော်အားနိုင်မွေးလျော်တဲ့အသက်တာတည်ဆောက်ဖို့အတွက်ဖျားရှင်ကိုပြုစုကားဖြင့်နှုတ်ကပတ်တော်အားပုံစံချမ်းအဖြစ်ဖွင့်ပေးကြရမှာဖြစ်ပါတယ်။ယုံကြည်သူတဦးရဲ့ကြီးမားဆ
Yes, you do.